မလေးရှားဆူရအနေနဲ့သူ့နိုင်ငံထဲမှာရောက်နေကြတဲ့ဒုက္ခသည်တွေကိုတိမှတ်ပြုဖို့ Amnesty International နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။မလေးရှားနိုင်ငံထဲမှာရှိနေကြတဲ့ကုလသမဂ္ဂဒုက္ခသည်များရုံးကအတိမတ်ပြုခံထားရတဲ့ဒုက္ခသည်တွေမကြာခဏဖမ်းဆီးနှိပ်စက်ခံရတယ်လို့ဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ခါစားထဲမှာဖော်ပြထားပါတယ်။ပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝန်းလိုင်ကပြောပြပါခင်ဗျာ
။ဟုတ်ကဲ့ပါ။ဒီအစီအစဉ်ခါစားကမလေးရှားနိုင်ငံမှာဒုက္ခသည်အဖြစ်ခလုံးဝင်လျှောက်ထားသူတွေနဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုလေ့လာထားတာပါ။မလေးရှားနိုင်ငံအနေနဲ့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂရဲ့သဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့သူတို့တိုင်းပြည်အတွင်းမှာယွမ်နိတ်ဆီယာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတရားဝင်အသိအမှတ်ပြုထားသူဒုက္ခသည်ပေါင်း 8,400 လောက်ရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်တော်တော်များများဟာကုလသမဂ္ဂကဒုက္ခသည်အဖြစ်အသိအမှတ်ပြုခံထားကြရပေမဲ့သူတို့ကိုမလေးရှားအစိုးရကတရားဝင်အသိအမှတ်မပြုတဲ့အတွက်အခက်အခဲတွေကြုံတွေ့နေကြရတဲ့အခြေအနေတွေကိုတော့နိုင်ငံကလူငယ်ချမ်းသာခွင့်အဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာအကြီးအကဲ Chris Nash ကပြောပြပါတယ
်။ Yeah, the continuing failure of Malaysia to officially recognize refugees and asylum seekers is putting them at risk of arbitrary arrest, detention in appalling conditions.
မလေးရှားအစိုးရကဒုက္ခသည်တွေကိုတရားဝင်အသိအမှတ်ပြုဖို့ပြက်ကွက်နေတဲ့အတွက်ဒုက္ခသည်တွေဟာတစ်ဖက်သက်ဖမ်းခံရတာ၊တုံ့လောက်ချောက်ချားစရာကောင်းတဲ့နေရာတွေမှာဖမ်းခံထားရတာကျိန်နဲ့ရိုက်ခံရတာငွေညစ်ခံရတာလူမောင်ကိုကူးခံရတာနဲ့ညှဉ်းပန်းနှိပ်စက်ခံရမယ်မိမိနေရက်ကိုပြန်ဖို့ခံရတယ်ဖြစ်တည်နေရင်ဆိုင်နေကြပါတယ
်ဒုက္ခသည်တွေအနေနဲ့မလေးရှားရဲနဲ့ရဲလာလို့ခေါ်တဲ့ပြည်သူစစ်တွေရဲ့မကြာခဏဖမ်းဆီးနှိပ်စက်ငွေညစ်ခံနေကြရတာကိုသူတို့အနေနဲ့စုံစမ်းသိရှိခဲ့ရတယ်လို့ Chris Nash ကပြောပါတယ်ဒါကြောင့်ဒုက္ခသည်တွေအဲ့ဒီလိုကြုံတွေ့ခံစားနေကြရတာတွေပပျောက်နိုင်အောင်ပထမအဆင့်အနေနဲ့မလေးရှားအစိုးရကတရားဝင်အသိအမှတ်ပြုတဲ့တိုင်းပြည်အတွင်းမှာတရားဝင်နေထိုင်ခွင့်ပြုတဲ့ ID မှတ်ပုံတင်ကပ်ပြားတွေထုတ်ပေးဖို့လိုအပ်တဲ့အကြောင်းနိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကမလေးရှားအစိုးရကိုတောင်းဆိုထားပါတယ်။မလေးရှားအစိုးရထိပ်ပန်းအရာရှိတွေကဒီတောင်းဆိုချက်တချို့ကိုအတိုင်းအတာတစ်ခုတည်းသဘောတူလက်ရောပေမဲ့အောက်ခြေရဲတွေနဲ့ရဲလာအဖွဲ့တွေကသူတို့ကိုဆက်လက်ဖမ်းဆီးချုံနောက်ဆဲရှိသလိုပဲတချို့ဆိုဖမ်းဆီးချုံနောက်ခံရမှာဆိုတဲ့အတွက်ထွက်ပြေးကြရင်အသက်ဆုံးရှုံးရသူတွေလည်းရှိပါတယ်။ဒါကြောင့်အခုလိုအခြေအနေတွေဆက်လက်ဆိုးဝါးနေတဲ့အပေါ်စိတ်ပြည့်မိတယ်လို့Chris Nash ကပြောပါတယ
် that there does seem to be a communication breakdown between what the government saying at the top and what's happening on the ground you know so a first step we'd like to see is for Rayla to have no involvement
ထိပိုင်းဆိုရရရှိဂရီးပေးထားတာနဲ့အောက်ခြေကအုပ်ချုပ်သူတွေကြားဆက်သွယ်ရေးပြတ်တောက်နေပုံကြပါတယ်ပထမအဆင့်အနေနဲ့ Rayla ရဲ့အနေနဲ့လူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေမှာလုံးဝဝင်ရောက်ဆွတ်ဖက်တာကိုကျွန်တော်တို့မမြင်ချင်ပါဘူးဒီလိုလုပ်လိုက်ရင်ဒီဖန်ဆီးငွေညှစ်မှုတွေပပျောက်သွားပါလိမ့်မယ်ဒီတဲ့ပုံပြီးလို့တင်တာကဒုက္ခသည်တွေကိုတစ်ဖက်သက်ဖမ်းဆီးထိန်းသိမ်းတာတွေမလုပ်ဖို့ရဲတပ်ဖွဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေကိုပြည်ထောင်စုဝန်ကြီးဌာနကညွှန်ကြားချက်တွေထုတ်ပြန်သင့်ပါတယ်ယွမ်နိတ်ဆီယာကိုလေးထားတဲ့နဲ့ယွမ်နိတ်ဆီယာကအသိအမှတ်ပြုထားတဲ့ဒုက္ခသည်တွေကိုအသိအမှတ်ပြုဖို့မလေးရှားရဲနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေသဘောပေါက်အောင်ပြောပြသင့်ပါတယ
်မလေးရှားနိုင်ငံမှာရှိတဲ့ယွမ်နိတ်ဆီယာဒုက္ခသည်ရုံးကလူ 8,400 လောက်ကိုဒုက္ခသည်အဖြစ်အသိအမှတ်ပြုထားတယ်ဆိုပေမဲ့လည်းတကယ်ဒုက္ခသည်အရေးအတွက်ဟာအဲ့ဒီအရေးအတွက်တဲ့သုံးစားလောက်ဖြစ်နိုင်တယ်လို့ Chris Nash ကပြောပြပါဗျာ။အဲ့ဒီအထက်ကအများစုဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့သူကပြောပါဗျာ။
And 90% of those are from Burma and of course you know we're all very familiar with the human rights violations happening in Burma and why individuals from that country are forced to
ဒီအထက်က 90% လောက်ဟာမြန်မာပြည်ကဖြစ်ပါတယ်။ကျွန်တော်တို့အားလုံးသိထားကြသလိုပါပဲ။ဒီလူတွေကိုတိုင်းပြည်မှာမနေနိုင်ပဲအခုလိုတခြားတိုင်းပြည်တွေမှာခိုလုံခွင့်လျှောက်ထားကြတယ်ဆိုတာကမြန်မာနိုင်ငံထဲမှာဖြစ်ဖြစ်နေတဲ့လူခွင့်ချုပ်ပေါက်မှုတွေကြောင့်မ
ှ UNHCR မှာဒုက္ခသည်အဖြစ်လျှောက်လာကြသူတွေထဲကမြန်မာနိုင်ငံသား9800ခန့်လုံးကျော်ဟာဒုက္ခသည်အဖြစ်အသိအမှတ်ပြုခံကြရတယ်လို့ဆိုပါတယ်။ဒါအပြင်မလေးရှားနိုင်ငံမှာရှိနေကြတဲ့ဒုက္ခသည်စုစုပေါင်းရဲ့900ခန့်လုံးလောက်ဟာလည်းမြန်မာနိုင်ငံကလာတဲ့သူတွေဖြစ်တယ်လို့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောပါတယ်ခင်ဗျာ။